မြန်မာနိုင်ငံမှာအွန်လိုင်းပေါ်ကနေနည်းအမျိုးမျိုးနဲ့ငွေချေးလိမ်လည်တဲ့ငွေချေးလုပ်ငန်းပုံစံဟန်ဆောင်ထားတဲ့လုပ်ငန်းတွေတော်တော်များများရှိလာနေပါတယ်။စီးပွားရေးအတက်အကျအတဲအကြောင်းလက်တလောပြည်လည်ရေးကိုအဓိကထားပြီးအာကိုငွေချေးတဲ့လုပ်ငန်းတွေဖြစ်ပြီးလူမှုကွန်ရက်နဲ့အွန်လိုင်းတွေမှာဒါဇင်နဲ့ချီများလာတယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တွေကသတိပေးနေပါတယ်။အွန်လိုင်းပေါ်ကငွေချေးလိမ်လည်တဲ့ငွေချေးလုပ်ငန်းတွေအကြောင်းသတင်းပေးပို့ချက်ကိုတော့မဆုမွန်ကတင်ပြပေးပါမယ်ခင်ဗျာ။
Facebook လူမှုကွန်ရက်ပေါ်မှာနီးလန်းမျိုးစုံနဲ့ငွေချေးလိမ်လည်တာတွေရှိနေပြီးတော့အများစုကတော့ငွေချေးလုပ်ငန်းပုံစံနဲ့ရှောက်ထားသူတွေရဲ့ကိုယ်ရေးအချက်လက်ကိုအသုံးပြုပြီးတော့ငွေညှစ်တဲ့နီးနဲ့လိမ်လည်လှည့်ပြားနေကြတာဖြစ်ပါတယ်။အလွယ်တကူငွေထုတ်ပေးမယ်ဆိုတဲ့နီးလန်းနဲ့ဖြားယောင်းကြတာဖြစ်ပါတယ်။ပုတ်ကလိကဘဏ်တွေနဲ့လိုင်စင်ရငွေချေးလုပ်ငန်းတွေနဲ့စာရင်လုပ်ငန်းအဆင့်တွေမများတဲ့အတွက်အွန်လိုင်းပေါ်ကငွေချေးလုပ်ငန်းတွေကိုလူတချို့ကစိတ်ဝင်စားလာကြတာပါ။ဒါနဲ့ပတ်သက်လို့အလက်စာစီးပွားရေးလုပ်ငန်းရှင်တဦးက VOA ကိုအခုလိုပြောပြပါဗျ။
ဆိုင်ကံပြီးသွားတယ်။ဟာဆိုင်ကံနဲ့ကောင်းနေတဲ့အချိန်မှာဒီမှာဘာမှမလုပ်ဘူး။လိုလိုလေးနဲ့ကြားမယ်လို့ဆိုတာသိတယ်။သင်တဲ့ခါကျတော့တော်တော်လုပ်လိုက်တယ်ပေါ့။ဟို apply လုပ်ကြတယ်ပေါ့။ apply လုပ်တဲ့ခါမှာသူကဘာတက်တောင်းလဲဆိုချင်းဟာဆိုင်စာတန်းကြီးကိုလို့ဖုန်းပြီးကြီးကိုလို့အဲဒီဟာဆိုတော့ no application process ဆိုတာကြီးပေါ့။အဲ့ဒီတော့တောင်းတယ်။ဒါသိနေရလို့ရှိရင်အဲရပါပြီ။โอเคเลยโหอะไรโหปีไล่เลยพอพอแล้วไอ้มา5,000 6,000 3,000ปีละไอ้ปีไล่อย่างเนี้ยคาจะรอไอ้มานี่กว่าปีเดียวปีละปีกว่าเข้าใจป่ะ
တချို့ online ငွေချေးလုပ်ငန်းတွေကတော့ရှောက်ထားသူရဲ့မှတ်ပုံတင်တဲ့သကောင်စင်းတွေကိုလူမှုကွန်ရက်ပေါ်တင်ပြီးတော့သူတို့လုပ်ငန်းကငွေချီးထားတဲ့သူဖြစ်ကြောင်းဖြန့်ဝေကြပါတယ်ကြက်ငွေ5သိန်းကနေ3,500ကျပ်အထိငွေချေးနိုင်တယ်ဆိုပြီးတော့ online ပေါ်ကချေးငွေလုပ်ငန်းလုပ်ကိုင်နေသူတူကသူငွေမချေးခင်မှာဖောင်ချေးဆိုပြီးတော့မဖြစ်မနေပေးရတဲ့အကြောင်းပြောပါတယ
်မှတ်ပုံလို့ရှိနေတာအနောက်ဒီဆေးရှင်နော်နောက်ပြီးတော့အာမခံပေးနေတယ်မှတ်ပုံလို့ရှိနေတယ်လေဗျဖောင်ချေးပေးပြရတယ်ဗျ3,500ကျပ်ဗျ
ငွေချေးလိမ်လည်တဲ့ပုံစံအများစုကတော့ငွေမချေးခင်မှာကိုယ်ရေးအချက်လက်တွေနဲ့ငွေသားတချို့ကိုအရင်ဆုံးတောင်းခံကြတာပါဒီလိုအချက်လက်တွေကိုရလာပြီးဆိုရင်ငွေချေးထားတဲ့သူဖြစ်နေလေအွန်လိုင်းဆံမျက်နှာတွေကနေတစင်ဖြန့်ဝေတာရှိပြီးတော့ကေရကရှင်ကအွန်လိုင်းပေါ်ကနေပြန်ဖြုတ်ပေးဖို့တောင်းဆိုတဲ့အခါမှာတော့ငွေညစ်တာတွေရှိလာတယ်လို့တချို့ကပြောပါတယ်။ဘဏ်နဲ့အသေးစားငွေချေးလုပ်ငန်းတွေလို့စာရွက်စာတမ်းတွေအပြည့်အစုံမတောင်းတဲ့အွန်လိုင်းကငွေချေးလုပ်ငန်းတွေကိုငွေချေးကြက်တဲနေသူတချို့ကဆက်သွယ်ကြပါတယ်။ငွေချေးလိမ်လည်ခရရသူတွေထဲမှာအရေးပေါ်ငွေလိုအပ်သူတွေပါတယ်လို့စိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်နေသူတွေနဲ့အသေးစားစက်မှုလက်မှုလုပ်ငန်းရှင်တချို့လည်းပါနေတာကိုတွေ့ရတယ်လို့လုပ်ငန်းရှင်တဦးကအခုလိုပြောပြပါတယ
်။ online ပေါ်မှာတော့ဟိုမှတ်ပုံတွေပေးရုံနဲ့ဟိုဆက်ဆံထုတ်ပေးမယ်လို့အဲပြီးသွားတဲ့အခါကျလို့ရှင်ဘာမှစာရင်းစာတမ်းကြားချင်မလို့အာချက်ချင်းတင်ပြထုတ်ပေးမယ်လို့အဲ့လိုလုပ်နေတဲ့သူကဆော်ရတာပေါ့နော်။အပေါ်မှာငွေချေးကြက်တယ်ညာ။အဲသူတို့ကဟိုဖန်လိုမျိုး SMB finance လိုမျိုးအဲ့တော့ငွေချေးကုန်ပြီးလို့မျိုးတွေကိုပုံမှန်ကြည့်တာပေါ့နော်ပြောရမယ်ဆိုရင်တော့ပုံမှန်ရိုက်ကြည့်တော့ဒါအားလုံးသိနေကြတာပေါ့အဲ့လိုတော့ပြောပါမယ်
တရားဝင်လုပ်ငန်းအဖြစ်နဲ့ပုံမှန်ရိုက်ထားတဲ့ online ငွေချေးလုပ်ငန်းတွေဟာများသောအားဖြင့်နာမည်ကြီးရွှေဆိုင်တဲ့ဘဏ်လုပ်ငန်းတွေရဲ့နာမည်နဲ့စင်လူရောမှတုပပြီးတော့နာမည်ပေးထားကြတာဖြစ်ပါတယ်ဒီလိုငွေချေးလိမ်လည်နေတဲ့ online ဆံမျက်နှာတွေကလည်းအနည်းဆုံးလုပ်ငန်းပေါင်း30ကျော်ကနေ50နီးပါးလောက်ထိရှိနေတဲ့အကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ရှင်